KNUK ရဲ့မျိုးသားအစီယုံတက်မှငါထိမ့်ချုပ်ရာမဖပွန်ခရိုင်မူထရောခရိုင်တဲကရွှေညောင်မင်းကြီးရွာပေါ်ကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ရွာသားတယောက်သေဆုံးပြီးတော့၃ယောက်ဒဏ်ရာရခဲ့ပါတယ်။ဖပွန်ခရိုင်ဘက်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်နေတာနှစ်ရက်သက်တိုက်ရှိနေပြီဖြစ်တဲ့အကြောင်းကိုတော့ VOA သတင်းတောက်မိုင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ KNU တပ်မှငါထိမ့်ချုပ်ရာဖပွန်ခရိုင်ဒွေလုံးမြို့နယ်ဝေါ်မှုကြီးရွာအုပ်စုတဲကရွှေညောင်မင်းကြီးရွာပေါ်ကိုဒီကနေ့ဇန်နဝါရီလ13ရက်နေ့မနေ့တနားကျော်အချိန်မှာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။တပ်မှ၃နဲ့ကပ်နေတဲ့နေရာပေါ်တိုက်ခိုက်မှုအတွင်းဒေသခံတအူတိတ်ဆုံးက၃ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီး KNU နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူဖလို့စောတော်နီကပြောပါတယ်။စစ်တပ်ကတိုက်လေရင်နဲ့တိုက်ခိုက်နေတာ၂ရက်ရှိပြီလို့လည်းသူကပြောပါတယ်။
ကျွန်တော်တို့တင်းရတော့ဥစားပါတော့အေးဒီမနေ့ကလို့နေ့ရက်တည်းလို့ပြောလို့ရပါတော့ဒီမနေ့တလိုင်းလောက်လာပြီဘယ်လိုဖြစ်လဲစဉ်းစားရလို့ဆိုတဲ့နေ့အဲ့ဒါဥစားတမတ်ပေါင်းနေကြတမတ်တော့အဆက်မှရှိတယ်ငါးတည်းမှာတော့ငါးတည်းမြစ်တယ်ဆက်မှာငါးတည်းမှာလည်းဒါနဲ့တမတ်သုံးရဲ့အဆက်နားမှာတမတ်တော့တော်တော်ကြီးကတ်တယ်ရာသားတယောက်ပြည်တယ်လို့ကြားတယ်ဟုတ်သုံးနာလာတန်ရတာတနည်းအမောင်ကမှတနင်္ဂနွေဆိုတော့လည်းတော်တော်မှောင်တဲ့အချိန်ပဲလေ။အမောင်ဒီလိုလေးနဲ့ဥစားတော်များပြောရတော့ fighter တွေလို့ပဲပြောတယ
်။စစ်ကောင်စီဘက်ကဘုံကျဲတက်ခတ်ခဲ့တဲ့နေရာဟာအယက်သားပြည်သူတွေနေထိုင်တဲ့ကျေးရွာတွေရှိတဲ့နေရာဖြစ်တာမို့စစ်ကောင်စီဘက်ကအယက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာလို့လည်း KNU ဘက်ကပြောပါရယ်။စစ်လေရဲ့နှစ်စီးနဲ့ဘုံလေးလုံးကျဲချခဲ့တဲ့အတွက်ဒေသခံတွေတေဆုံးထိခိုက်ခဲ့တဲ့အပြင်အဆောက်အဦး၅လုံးနဲ့ထိခိုက်ပျက်စီးသွားတယ်လို့လည်း KNU သတင်းနဲ့ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုး KNU တပ်မှငါထိန်းချုပ်ရာနယ်မြေတဲကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခတ်မှုလုပ်ခဲ့တာဟာအခုဇန်နဝါရီလထဲမှာပဲ၃ချိန်ရှိသွားပြီလို့လည်း KNU ကပြောပါတယ်။ဇန်နဝါရီလ၁၂ရက်နေ့ဘုံကျဲတိုက်ခတ်မှုမှာတော့စေယုံအဆောက်အဦးတစ်ခုထိခိုက်ပျက်စီးခဲ့ပေမဲ့အသေးအကျောက်တော့မရှိခဲ့ပါဘူး။ KNU က2021ခုနှစ်အတွက်တိုက်ပွဲနှစ်ချုပ်ထုတ်ပြန်ထားရမှာတော့စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေကြားပြီးခဲ့တဲ့တစ်နှစ်လုံးတိုက်ပွဲပေါင်း3000ကျော်ဖြစ်ပွားခဲ့ပြီးဒီထဲမှာတပ်မ9နယ်မြေမှာအများဆုံးဖြစ်ခဲ့တာလို့လည်းပြောထားပါတယ်။မြန်မာအစိုးရနဲ့ KNU ကြား2022ခုနှစ်မှာအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လည်းအစိုးရတပ်နဲ့ KNU ကြားတိုက်ပွဲတွေကတော့မကြာခဏဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းမှာတော့ KNU တပ်မဟာ9ခုရှိတဲ့အနေနဲ့တမဟာ6ခုမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့လည်း KNU ရဲ့နှစ်ချုပ်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။